ရုရှားနိုင်ငံမှာဇွန်လ14ရက်ကြာတာပရီနီကစတင်ကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲအဖြစ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့အရှင်မြန်ကစားရမှာတော့ရုရှားအသင်းက9ဂိုးပြန်နဲ့အနိုင်ရသွားပါတယ်။ရုရှားအတွက်ဂိုးတွေကို12မိနစ်မှာကာဇင်စကီ43မိနစ်နဲ့90အပေါင်း10မိနစ်တို့မှာချယ်ရီရှက်87မိနစ်မှာဇူပြာ90အပေါင်း4မိနစ်မှာဂိုလိုဗင်တို့ကအသီးသီးသွင်းပြီးသွားကြတာပါ။ပွဲစဉ်တစ်ချောင်းလုံးလိုလိုရုရှားတင်းကအများဆုံးထိုးဖောက်ပြီးဂိုးသွင်းခွင့်တွေဖန်တီးနိုင်တာကြောင့်အခုလောက်ဂိုးအရေအတွက်ရသွားတာပါ။ sorry အတင်းဟာတစ်ချက်တစ်ချက်မှာပဲထိုးဖောက်နိုင်ပြီးအခိုင်အမာဂိုးသွင်းခွင့်တွေရအောင်လဲဖန်တီးနိုင်တဲ့အခြေအနေမရှိတာကြောင့်ပထမဆုံးပွဲမှာအရှုံးနဲ့ကျုံသွားရတာပဲဖြစ်ပါတယ်။ဒီပွဲမှာအင်းရှင်အတင်းအနိုင်ရလိုက်တာကြောင့်ဒီတစ်ချိန်အပါအဝင်ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲ22ချိန်မှာအင်းရှင်အတင်းတစ်ချိန်မှမရှုံးဘူးတဲ့မှတ်တမ်းကိုဆက်ပြီးတော့ထိန်းထားလိုက်နိုင်ပါပြီ။အနိုင်ရတဲ့ဂိုးအရေအတွက်ငါးဂိုးဆိုတာဟာလေအင်ရှင်နိုင်ငံအနေနဲ့အဖွင့်ပွဲမှာနိုင်ရတဲ့ဂိုးရေအတွက်ဒုတိယအများဆုံးပါအင်ရှင်အသင်းအနေနဲ့အဖွင့်ပွဲမှာဂိုးအများဆုံးနဲ့နိုင်ရပြီးပထမမှတ်တမ်းတင်ထားတာကအီတလီအသင်းဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာ1934ခုနှစ်ကအမေရိကန်အသင်းကို9ဂိုးတကိုးနဲ့နိုင်ရထားတာဖြစ်ပါတယ်ရုရှားအသင်းဒီပွဲထဲမှာသွင်းယူထားတဲ့9ဂိုးဆိုတာဟာ2004ခုနှစ်ကမ္ဘာဖလားပွဲစဉ်တစ်ခုလုံးမှာသူတို့အသင်းသွင်းယူတဲ့စုစုပေါင်းဂိုးရေအတွက်တဲ့နှစ်ဆပူများပါတယ်အဲ့ဒီတော့ကအုပ်စုပွဲ၃ပွဲမှာရုရှားအသင်းသွင်းယူနိုင်တာ၂ဂိုးပဲရှိတာပါ။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲအခမ်းအနားနဲ့ရုရှားဆော်ဒီပွဲကိုမော်စကိုမြို့တော်ကလူစနီကီအကစားကွင်းမှာကျင်းပတာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင် FIFA ဥက္ကဋ္ဌနဲ့ဆော်ဒီအာရေဗျနိုင်ငံထိပ်တန်းတာဝန်ရှိသူတို့တက်ရောက်မင်ကွန်းပြောအပြေးကြည့်ရှုပါတယ်။ဇော်လာ15ရက်တောက်ကြနေ့ဒီနေ့မှာတော့အုပ်စု A ကအီဂျစ်နဲ့အူရုဂွေးအုပ်စု B ကမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်အသင်းတို့ရှင်ပြိုင်ကစားကြပါမယ်ခင်ဗျာ။